ရခိုင်ပြည်နယ်မြောက်ပိုင်းမှာတနင်္ဂနွေနေ့ကစတင်ခဲ့တဲ့ပဋိပက္ခတွေဟာဒီကနေ့အထိငြိမ်သက်မသွားသေးဘဲနဲ့ဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာမြောက်ဦးမြို့နယ်အတွင်းမှာရခိုင်တိုင်းရင်းသားတွေနဲ့အစိုးရကဘင်္ဂါလီလို့ခေါ်တဲ့အစ္စလမ်ဘာသာဝင်တွေအကြားတိုက်ခိုက်မှုတွေဟာဆက်လက်ဖြစ်နေခဲ့ပြီးတော့အထိခိုက်အသေးပြောက်တွေလည်းရှိခဲ့ပါတယ်။အာဏာပိုင်တွေဘက်ကညှမထွက်ရအမိန့်ကိုဆက်လက်ထုတ်ပြန်ထားပြီးမင်းပြမြို့နယ်ဘက်မှာတော့ဒီစစ်တပ်ကအခြေအနေကိုလက်တလောထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်။အပြည့်စုံကိုတော့တာဝန်ရှိသူတွေဒေသခံတွေနဲ့ဆက်သွယ်မေးမြန်းထားတဲ့ကိုမိုးစောကပြောပြပေးပါရှင်
။ဟုတ်ကဲ့တကြောပြန်ပြန်လဲဖြစ်ပေါ်လာတဲ့ရခိုင်ပြည်နယ်အတွင်းကအုပ်စုလိုက်တိုက်ခိုက်မှုတွေကိုပြည်နယ်အစိုးရကစစ်တပ်နဲ့ရဲလုံခြုံရေးအင်အားသုံးပြီးအခြေအနေကိုညင်သက်အောင်ထိန်းသိမ်းနေတဲ့ကြားမှာပဲပြိပခရေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်။လောလောဆယ်မှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မင်းပြားမြို့တွေမှာညမထွက်ရအမိန့်ပုံမှန်144ကိုမင်းညားကနေစတင်ပြီးထုတ်ပြန်ထားတာလည်းဖြစ်ပါတယ်။မြောက်ဦးမြို့နယ်အတွင်းဒီကနေ့ဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဒေသခံရခိုင်မျိုးသားတယောက်ကအခုလိုပြောပါတယ်
။ကိုယ်မြောက်ဦးမြို့နယ်တောင်ပိုင်းပေါ့နော်။မအိမ်မှာရိုင်းပြည်ဆိုတဲ့ကလရော်တွေရှိတယ်။အဲ့ဒီကလရော်ကိုကျွန်တော်တို့ရခိုင်ရော်ကပေါင်းပြီးတော့မိရှုတယ်ပေါ့နော်။ဒါဘယ်လိုမိရှုရလဲဆိုတော့သူတို့ကနေပြီးရခိုင်သားခဏခဏလာပြီးတော့သားတော့နောက်သူစပါးရင်းမိရှုတယ်နောက်ပြီးတော့ခိုင်ကမိကလေးတွေကိုစိုးရင်းလုပ်တယ်အဲ့လိုအပြုအမူလေးတွေခဏလုပ်တဲ့အတွက်ဒီကမခင်နိုင်လို့သူတို့ရောကိုသွားပြီးတော့မိရှုတာမိရှုတော့ရောကအင်ချီ900လောက်ရှိတယ်အဲ့ဒီမှာအင်ချီ600လောက်ပဲကျန်တယ်ခလီကလုံးနဲ့600လောက်ကျန်တယ်ကျန်တာအကုန်လုံးမိလောင်ကျန်တော့တယ
်ဒီအခင်းဖြစ်ပွားတာကတော့မနေ့7နှစ်လောက်ကစတင်ခဲ့တာဖြစ်ပါတယ်ရန်သေးရွာအခင်းဖြစ်ပွားမှုကိုစစ်တပ်ကဝန်ရောက်ထိန်းသိမ်းရမှာရခိုင်တိုင်းရင်းသား၃ယောက်တေဆုံးခဲ့တယ်လို့လည်းသူကဆက်ပြောပါတယ်
။ကျွန်တော်တို့ဖက်ကဟိုရခိုင်ကဟို၃ယောက်လောက်ထိတယ်ကျွန်တော်တို့တေဆုံးတယ်ထိတယ်ဆိုတာတက်ကဟိုထိချုပ်တာပေါ့နော်ထိချုပ်တဲ့အခါကျတော့ကျွန်တော်တို့ပြည်ဆင်တော့ထိတာပေါ့လေလို့ဖြစ်တာ။အဲ့တော့သူတို့ဖက်ကလည်းအကြဆုံးတော်ရှိမှာပဲအဲ့ဒါတော့ကျွန်တော်လည်းသိကြမသိဘူး။ဆိုတော့ဟိုနေ့နဲ့တန်ရာရတဲ့လူကတော့၄ယောက်၅ယောက်လောက်ထိတယ်အားလုံးရှိတယ်အခုလောလောဆယ်တော့အဲ့လောက်အခြေအနေကတော့အဲ့လောက်ပဲဖြစ်နေတယ
်လက်ရှိနေပြည်တော်မှာရောက်ရှိနေတဲ့ရခိုင်ပြည်နယ်ဘူတီရောင်မြို့နယ်ကအစ္စလမ်ဘာသာဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥရွှေမောင်ကတော့ရိုင်းသေးကြီးရွာမှာအင်ဂျီ453လို့မီးလောင်ခဲ့ကြောင်းနဲ့အသေးအပြောက်တော့မသိရသေးကြောင်းပြောပါတယ်အခြားရခိုင်ဒေသခံတယောက်ကတော့ဒီကနေ့ညနေပိုင်းမှာမြောက်ဦးမြို့နယ်ဇီးစာရွာဘက်မှာလည်းအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတယ်လို့ပြောပါတယ်မင်းပြမျိုးနယ်ဘက်မှာတော့ဒီကနေ့မနက်ခင်းပိုင်းကနှစ်ဖက်အင်အားစုတွေအကြတင်းမာမှုတွေဖြစ်ခဲ့ပေမဲ့စစ်တပ်ကအခြေအနေကိုထိန်းသိမ်းထားနိုင်တယ်လို့မင်းပြဒေသခံတယောက်ကပြောပါတယ်။အဲ
မင်းပြအခြေအနေကတော့အဲလက်မယုံမှနေပြီးတော့နည်းနည်းအုံကြောင်းမှုတွေနည်းနည်းဖြစ်ပြီးတော့ဟိုဆက်မတော်ကနေပြီးတော့အကုန်လုံးလူစုခွဲပြီးတော့ပြန်လာလိုက်အဲပြန်လာတော့အေးတော့ပါပြီမင်းပြအခြေအနေကတော့
ဒီတစ်ချိန်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေပြန်လည်စတင်ခဲ့တာကတော့တနင်္ဂနွေနေ့ည10နာရီလောက်ကဘင်္ဂလီအမျိုးသားတွေနေထိုင်ရာပိုက်သက်ရွာမှာစတင်ခဲ့တာဖြစ်ပါတယ်။ရခိုင်တိုင်းရင်းသားတွေကတော့ဒီခင်းဖြစ်ပွားမှုဟာဘင်္ဂလီဘက်ကရန်စတာကြောင့်ဖြစ်တယ်လို့ပြောဆိုပြီးဘင်္ဂလီအမျိုးသားတွေဘက်ကတော့သူတို့ကိုရခိုင်ပြည်နယ်ကမောင်းထုတ်ချင်တာကြောင့်ရခိုင်တွေဘက်ကစတင်တာဖြစ်တယ်လို့ပြောဆိုကြပါတယ်။မင်းပြားနဲ့မြောက်ဦးမြို့နယ်အတွင်းဒီအပိုင်းဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာပိုက်သက်ရွာမှာအင်ဂျီ10လုံးကျော်တရက်အုပ်ရွာမှာအင်ဂျီ150ညောင်ပင်ဝိုင်းရွာမှာအင်ဂျီ100လောက်အောင်တန်းရွာမှာအင်ဂျီ100နီးပါးနဲ့ဒမ်ပလီရွာမှာအင်ဂျီ100နီးပါးလောက်မီးလောင်ကျွမ်းခဲ့တယ်။လောင်ကျွမ်းတဲ့ကြေးရွာတွေဟာဘင်္ဂလီကြေးရွာတွေဖြစ်ပြီးကိုယ့်အိမ်ကိုမီးရှို့တာဖြစ်တယ်လို့ရခိုင်ဒေသခံတွေကပြောပါတယ်။လောလောဆယ်မှာတော့မနေ့ကနဲ့ဒီကနေ့မှာရခိုင်တိုင်းရင်းသား6ယောက်တေဆုံးကြောင်းသိရပေမဲ့ဘင်္ဂလီမျိုးသားတွေဘက်ကထိခိုက်တေဆုံးမှုကိုတော့မသိရသေးပါဘူး။ရခိုင်ပြည်နယ်အစိုးရရဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေးစက်ကော်မတီဥက္ကဋ္ဌဦးလာသိန်းကတော့ဒီကနေ့နေကင်း7နှစ်အထိရရှိတဲ့သတင်းအရအပျက်စီးနဲ့တေဆုံးမှုအခြေအနေကိုအခုလိုပြောပါဗျ။
ကျွန်တော်တို့အခုပဲအစည်းအဝေးပြီးတော့အဲ့ဒီအစည်းအဝေးမှာလည်းဒီအသေးပြောက်ကမနည်းရတိုင်းနဲ့၃ရက်ဆက်မတိုးသေးဘူးကျွန်တော်တို့လေ။ဟုတ်ကဲ့ဟိုပျက်စီးဆုံးရှုံးမှုကကျွန်တော်တို့ဒီအခုနောက်ဆုံးရိုင်းတဲ့ရွာဖြစ်တဲ့အချိန်ကြီးကိုကျွန်တော်တို့ပေါင်းကြည့်တဲ့အခါ660ဆိုရဆိုမျိုးအောက်ကြီးရလေနော်အသေးပြောက်ကတော့မင်းရအတိုင်းမှာ၃ဦးပဲရှိသေးတယ်အစ်ကထပ်ပြီးတော့အသေးပြောက်ရှင်မတက်လာသေးဘူး
ညာရခိုင်ပြည်နယ်မှာလက်ရှိဖြစ်ပျက်နေတဲ့အထီးကုန်းတွေဟာပြီးခဲ့တဲ့မေလအတွင်းကကြောက်ဖြူမြို့နယ်ကြောက်နီမော်ရွာမှာရခိုင်မျိုးသမီးတယောက်ကိုမွတ်စလင်လူငယ်၃ယောက်ကအာဓမပြုကျင့်ပြီးတက်ဖြတ်ပြီးတဲ့နောက်နှစ်ဖက်အင်အားစုတွေအကြတင်းမာမှုတွေဖြစ်ခဲ့ရာကစတင်ခဲ့တာဖြစ်ပါတယ်ဇွန်လအတွင်းဖြစ်ပျက်ခဲ့တဲ့အထီးကုန်းအတွင်းအနည်းဆုံးလူ89ယောက်သေဆုံးပြီးလူနေအိမ်4800ကျော်ဗလီ18လုံးဖုန်ကြီးကျောင်း15ကျောင်းနဲ့စာသင်ကျောင်း3ကျောင်းမီးလောင်ပျက်စီးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်